နိုင်ငံအတွင်းကလူခွင့်ရေးနဲ့လူသမားခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အကဲဖြတ်တဲ့ EU ဥရောပသမဂ္ဂအဖွဲ့ရဲ့မြန်မာပြည်ခီးစဉ်ကတော့ပြီးဆုံးသွားပါပြီ။ဖေဖော်ဝါရီလ16ရက်ကနေပြီးတော့22ရက်နေ့အထိမြန်မာပြည်ကိုတွားရောက်လေ့လာခဲ့တဲ့ဥရောပသမဂ္ဂနဲ့ဥရောပသမဂ္ဂရဲ့ပြည်ပရေးရာဌာနကအဆင့်နဲ့အရာရှိတွေရဲ့ခီးစဉ်ဆုံးသက်ပြီးတော့အခုသူတို့ဥရောပကိုပြောင်းခဲ့ပါပြီ။ဥရောပသမဂ္ဂကထုတ်ပြန်တဲ့စီခံစားရရရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့အလို့သမားခွင့်ရေးတွေကလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်ဆိုတာကြောင့်ဒီအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုမြန်မာနိုင်ငံအတွင်း EU ဘက်ကဆင်းရဲကိုယ်စားလှယ်တွေတွားရောက်လေ့လာခဲ့တာပါ။သူတို့ရဲ့မြန်မာပြည်ခီးစဉ်အတွင်းမှာအဓိကထားပြီးတော့လေ့လာခဲ့တဲ့ချက်တွေကတော့နိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေရှိမရှိရှိခဲ့ရင်လည်းအဲ့ဒီချိုးဖောက်သူတွေကိုအရေးယူမှုရှိမရှိကုလသမဂ္ဂရဲ့အထူးလုပ်ငန်းစဉ်တွေနဲ့သတ်မှတ်ချက်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိမရှိပြည်ပကဖြစ်ပွားမှုတန်ခံရတဲ့လူမှုအတိုင်းဝိုင်းအတွက်လူသားချင်းစာနာမှုကူညီကိုထိန်းချုပ်ကြရရှိမရှိနိုင်ငံတွင်းအိုးအိမ်စွန့်ခွာတိမ်းရှောင်နေရသူတွေရဲ့လုံခြုံရေးအခြေအနေကောင်းမကောင်းဒုက္ခတွေနေရမှာရေရှည်ပြန်ပြီးတော့ခြေချနိုင်မှုလုံခြုံစိတ်ချမှုအခြေအနေတွေရှိမရှိတရင်းလုံးလခွင့်လူသမားခွင့်ရေးခွဲခြားဆက်ဆံမှုနဲ့အမုန်းပွားစေတဲ့စကားပြောဆိုမှုစတဲ့ကိစ္စတွေပဲဖြစ်ပါတယ်ကလဥရောပသမဂ္ဂကိုယ်စားလှယ်ဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီရပ်ဖွဲ့လူမှုအဖွဲ့အစည်းလူသမားခွင့်ရေးလှုပ်ရှားသူတွေလူသမားသမဂ္ဂနဲ့စီးပွားရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။သူတို့အဖွဲ့ရဲ့မြန်မာပြည်ခီးစဉ်တွင်တွေ့ရှိတဲ့ချက်လက်တွေကိုစစ်စစ်သုံးသပ်မှာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ EU ဥရောပသမဂ္ဂတို့အနာဂတ်ဆက်ဆံရေးဘယ်လိုဆက်လုပ်ဆောင်မလဲဆိုတာကိုစဉ်းစားကြမှာပါ။